တရုတ်နိုင်ငံတက္ကသိုလ်20ချောင်းမှာရှီဂျင်ပင်တွေ့ခေါ်ဆိုတာကိုမြင့်တင်ဖို့သူတေသနဌာနတွေဖွင့်လှစ်ထားပါတယ်နိုင်ငံတွင်ဩဇာအာဏာကြီးမားလာနေတဲ့ခေါင်းဆောင်ရှီရဲ့အယူအဆတွေဟာမကြသေးခင်ကပဲကွန်မြူနတီပါတီဖွဲ့စည်းပုံမှာထင်ထင်ရှားရှားတွေ့လာရတာပါ။ဗီအိုအေသတင်းတောက်
Joyce Horn ပြည်ချင်းကနေတရင်ပြပို့ထားတဲ့သတင်းလွှာကိုဥကြောင်စံတာကပြောပြပါမယ်ရှင်။စီတွေးခေါ်လေ့လာရေးဟာထိတန်းခေါင်းဆောင်ကြီးရဲ့အုပ်ချုပ်ရေးသဘောတရားတွေကိုပထမဆုံးဖွင့်ဆိုနိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လိုအပ်တဲ့အရင်းအမြစ်တွေရရှိရတဲ့တက္ကသိုလ်တို့အပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ဒါဟာတက္ကသိုလ်တွေအပေါ်မှာနိုင်ငံရေးအရာထိန်းချုပ်ဖို့ယူရာဖြ
ပါတီရဲ့လမ်းညွှန်မှုအရအဖြစ်ခံယူဖို့ဆိုတာပြီးခဲ့တဲ့အပတ်19ရက်မြောက်ပါတီကြီးလာကတခဲနဲ့မဲပစ်ခဲ့ကြတာပါစီချင်းဖင်ကသူ့ရဲ့အတွေ့အခေါ်ကို3နာရီခွဲကြာအဖွင့်မင်ကုန်းမှာထက်သွင်းတင်ပြခဲ့တာဖြစ်ပြီးနောက်နှစ်ပေါင်း50အတွက်လမ်းပြမြေပုံနဲ့ချမှတ်တော့ပါတယ်ဒီလိုရကြောင်းအသက်64နှစ်အရွယ်စီရဲ့နိုင်ငံရေးပုံရိပ်ကိုဥက္ကဋ္ဌကြီးမော်ရဲ့အစဉ်တန်းမျိုးရုတ်ချီးမြင့်တင်လိုက်တာဖြစ်ပြီးမော်စီတုံးရဲ့အတွေ့ခေါ်လိုပဲစီရဲ့အတွေ့ခေါ်လည်းလေ့လာသင်ယူရမယ့်အဆင့်ထိဖြစ်လာခဲ့တာပါချက်ချင်းတော့ပဲဘေဂျင်းရိုမန်တက်တို့ကစီရဲ့နိုင်ငံရေးသီအိုရီလေ့လာရေးအတွက်ထိပ်တန်းပညာရှင်တွေရဲ့သုရေသနအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်ဒီအဖွဲ့ဟာစီအတွေ့ခေါ်ကိုတနိုင်ငံလုံးကျောင်းသုံးစာအုပ်တွေနဲ့ကျောင်းသားတွေရဲ့အုံနောက်ထဲရောက်အောင်ဆောင်ရွက်သွားမယ်လို့တရုတ်အစိုးရအပေါ်ဘေဂျင်းနေ့စဉ်သတင်းစာမှာရေးသားထားပါတယ်အဲနောက်တစ်ပတ်အတွင်းမှာပဲတက္ကသိုလ်ပေါင်း20ကလည်းအလားတူသုရေသနဌာနတွေဖွဲ့စည်းလိုက်ကြပါတယ်သို့တော်လည်းစီရဲ့အတွေ့ခေါ်ဟာမော်စီတုံးအတွေ့ခေါ်လိုရေးသားထားပြီးသမိုင်းကြောင်းနဲ့ချီပြီးရှိလာကြတာမဟုတ်တဲ့အတွက်ပါတာရအနေနဲ့လိလရေးကိစ္စအတွက်ငွေကြေးအထောက်ပံ့ရရှိရတဲ့ဒီအတွေ့အခေါ်ကိုအရင်ဆုံးဆင်းပြနိုင်တဲ့ဌာနဖြည့်အတွက်တက္ကသိုလ်တွေကအပြိုင်ဆိုင်ကြိုးပမ်းကြလိမ့်မယ်လို့ဟောင်ကောင်တက္ကသိုလ်လူမှုရေးသိပ္ပံပါမဟာဒေးဗစ်ရီကဆိုပါတယ
်အခုလောလောဆယ်မှာတော့ရှီချင်းဖင်တွေးခေါ်ရဲ့အဓိကကြော်ရွံ့မှန်တိုင်ကဘာလဲဆိုတော့ကိုအသေးပဲဖွင့်ဖို့ကြိုးပမ်းမှုတွေအများကြီးပဲရှိနေပါတယ်ဆိုတော့ဒီကိစ္စကိုအရေးအကြီးဆုံးဖွင့်ဆိုနိုင်ဖို့အတွက်တက္ကသိုလ်တွေကပြင်ဆင်မှုတွေရှိမှဖြစ်ပါတယ်လူလူကြရေပန်းဆောက်အောင်လုပ်တာလူလူစုပေါင်းပါဝင်အောင်လုပ်တာတွေဟာပါတီအင်အားတည်ဆောက်တဲ့ကိစ္စတွေဖြစ်ပါတယ်။ဒါကလူရိုးလူစင်မှာ
ပါတီပေါ်မှာဆစ်ဆာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့စင်ရိုးမှာခေါင်းဆောင်ကြီးရဲ့အဓိကအယူဆတွေကိုထက်သွင်းသင်ကြားပေးမှဖြစ်ပြီးဒါကိုအလွတ်ရနိုင်အောင်ကြက်ခိုင်းနိုင်မယ်လို့လည်းပဲပမခဇူရဆိုပါတယ
်။ဩဇာအနာရှိတဲ့ခေါင်းဆောင်တယောက်ရှိလာရင်တော့လူတွေကမှားမှာကိုစိုးရိမ်လာကြပါတယ်။ဒါကြောင့်အစီချင်းဖြင့်အတွေ့အခေါ်တွေရှုထောင့်ကြည့်ပြီးမူဝါဒတွေဘာတွေမှားနေတယ်လဲ။အုပ်ချုပ်ရေးစနစ်မှန်ရင်လားစသဖြင့်စဉ်းစားသုံးသပ်လာကြပါလိမ့်မယ်။
ဒါပေမဲ့ TNMN အရေးခင်မှာတက်ကြွပါလို့နေတဲ့ဝူဟာကိုင်းရှိကတော့ဒီကိစ္စကိုအကောင့်မမြင်ပါဘူး။တရုတ်နိုင်ငံဟာစီချင်းပင်ရဲ့အာဏာရှင်အုပ်ချုပ်ရေးနဲ့တခြားနိုင်ငံတွေလွှမ်းမိုးဖို့အထောက်ပြီးလမ်းမကိုလိုက်နေတာလို့ဆိုပါတယ်။ဒီအစီအစဉ်ဟာတက္ကသိုလ်တွေကိုနိုင်ငံရေးအရာထိန်းချုပ်ဖို့ခြေလှမ်းတဲ့တရားဖြစ်တယ်။ဘာမှမထူဘူးလို့လည်းဆိုရဆက်ပြောပါရစေ။ဒါပေမဲ့စီအတွေ့ခေါ်လေ့လာရေးအပေါ်ပြည်သူလူထုရဲ့သဘောထားကတော့အတော်လေးစိတ်ဝင်စားရှိကြပါရစေ။တရုတ်ပြည်ရဲ့ Twitter လို့ခေါ်ရမယ့်စီနာဝေဘိုအင်တာနက်ဆာမျက်နှာမှာစီရဲ့အတွေ့အခေါ်ဟာစူပါပါဝါလို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုရဲ့မဟာဗျူဟာနဲ့ကပ်ညီအောင်လှုပ်ဆောင်ရတာဖြစ်တယ်လှုပ်ဆောင်ရတာဖြစ်တယ်မက်ဆ်ဝါရာရဲ့သဘောသဘာဝကိုခင်းနဲ့အညီအစင်းမြတ်ကြဖြစ်တယ်လို့တချို့ကရေးသားပါတယ်နောက်တချို့ကတော့ဒီလို brain wash လုပ်တာလူတွေကိုအုံနောက်ထဲရိုက်သွင်းတာမျိုးအလုသမားတွေကလက်ခံလိမ့်မယ်မဟုတ်ဘူးလို့လည်းဆိုပါတယ်ဒီကြီးမှရှိနေတဲ့ college ကျောင်းသားတချို့ကတော့ဒါဟာ brain wash လုပ်တာမဟုတ်ပါဘူးဘာကြောင့်လုပ်ရသလဲတခုခုကဘာကြောင့်ဖြစ်လာရသလဲဆိုတဲ့မေးခွန်းမျိုးကိုကျွန်တော်မေးခွန်းရှိပါတယ်လို့ဆိုပါတယ်
ကျွန်တော်တို့ကပုဂ္ဂိုလ်ရေလွတ်လပ်ခွင့်ပုဂ္ဂိုလ်ရေယူဆကိုဆွံ့လွတ်တင်ကြပါတယ်။တိုင်းပြည်စီလုံးညီညွတ်ရေးအတွက်ဆိုရင်အထက်ကလာတဲ့ယူဆတွေကိုလက်ခံကြပါတယ်။ကျွန်တော်တို့ရဲ့လက်ရှိနိုင်ငံရေးတင်ယူရဲမှာလက်ရှိနိုင်ငံရေးရာမူဝါဒတွေအကြောင်းသင်ရပါတယ်။တိုင်းပြည်ရဲ့မူဝါဒတွေကိုပိုသိဖို့လိုအပ်ပါတယ်။ဒါလိုအပ်ချက်ပါအချိန်နှီးမဟုတ်ပါဘူး
။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အစိုးရဘာသာရပ်တက္ကသိုလ် Chinese Academy of Government ကပါမခတယောက်ကို VOA ကအင်တာဗျူးလုပ်ဖို့ကြိုးပမ်းပေမဲ့ဒါဟာအတင်းအဆောင်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်သူကဖြေကြဖို့ညှဉ်းဆန်နေပါတယ်ခင်ဗျာ။